အားထုတ်ဖို့ရအားကလည်းမရှိဘူးမရှိတော့အားထည့်အောင်အသားစာလေးပြန်စားအောင်ပါဒီလိုဆိုပြီးတော့အဲ့ဒီနည်းကိုပြန်ရုပ်သိမ်းလိုက်ပြီး6နှစ်ရှိတဲ့အခါကျတော့ဆုံးကန်ထွက်ဆုံးကန်ထွက်ပြီးတော့သူမှန်မဲ့ထင်တဲ့နည်းလေးတွေကျင့်စမ်းကျင့်စမ်းလို့မရသေးတော့အဲဒါဖြင့်ဒီဥရဝေလတော်ဟာငါအတွေ့တရားရဖို့ရဆင်းရဲခြင်းကြီးကိုရဖို့ရဘူမိနဲ့တာမဟုတ်သေးလို့ပဲကဲဒီတော့ရှေ့သွားအောင်မယ်နေရင်္ဒရာမြစ်တစ်ဖက်ကအတိုင်းရှေ့လျှောက်သွားတယ်အဲ့ဒီဥရဝေလတော်မှာ6နှစ်ပတ်လုံးအဆင်းရဲအပင်မခံပြီးတော့သူကြားဘူးသာတည်ဘူးသာလေ့လာဘူးသာတဲ့ဟုတ်မယ်တဲ့နီးတွေကိုစမ်းခံပြီးလေ့ကျင့်လိုက်တာ6နှစ်အဲ့ဒါကိုဒုက္ခရစရိယာကျင့်တယ်လို့ခေါ်တယ်ဒုက္ခရစရိယာဆိုတာဒုက္ခရပြုတ်လို့ဖို့ခဲရင်တော့အကျင့်ကိုစရိယာကျင့်တယ်ဒုက္ခရစရိယာလူသားမန်တို့ကျင့်နိုင်ကြတဲ့အကျင့်ကိုကျင့်တယ်တဲ့ဟုတ်တာပေါ့အစမသားပဲကျင့်တယ်ဆိုတာအင်မတန်ခဲရင်တဲ့အလုပ်ပဲအဲ့ဒီကထွက်ပြီးတော့နေရင်္ဒရာမြစ်အတိုင်းသွားပြီးတော့တောင်သားကြတော့အင်မတန်အရေးကောင်းတဲ့ညောင်မင်းကြီးတို့ပင်တွေ့တဲ့ဒီညောင်မင်းကြီးနားမှာဒီညောင်မင်းကြီးအောက်မှာထိုင်အနောက်နားရောက်တဲ့အခါကျတော့ဒီညောင်မင်းကြီးအောက်မှာထိုင်တော့အဲ့ဒီညောင်မင်းကြီးနားကယွာကြီးတေဝါကတထေသမီးကသူတို့ရှေးအစဉ်လာအရာနတ်ပူဇော်ဖို့ရာအတွက်ကနန်းနှုတ်စွန်းနေနှုတ်သမင်းနေပေါ့ယူလာတာမှာဒီဝါဝါဝတ်သိဒ္ဓထဖရာအလောင်းညောင်မင်းအောက်ပြီးတော့ဟာဒါတို့ကိုယ်ွယ်နေတဲ့နတ်ကြီးပဲဒီကနေ့ကိုရင်ပြတယ်လို့စိတ်ထဲကအယဝန္တာဖြစ်ပြီးတော့အဲ့ဒါနှုတ်သမင်းလှူတော့သိဒ္ဓထဖရာလောင်းလည်းပဲအဲ့ဒီနှုတ်သမင်းဖုံးပေးပြီးအာအင်တော်တော်ပြည့်သွားညနေဆောင်ကြတော့နေရင်္ဒရာမြေတောင်ဘက်ကနေပြီးမြောက်ဘက်ကိုကူးလိုက်တယ်ဖြတ်ပြီးတော့လကကဆုံကကဆုံကဆိုတော့နေရင်္ဒရာမြေကရေမရှိဘူးနည်းနည်းလေးပဲရှိတယ်ကဆုံကမှဆိုနေရင်္ဒရာမြေထဲမှာခြေချင်းဝန်းလောက်ပဲရေရှိတဲ့နေရာအ ਨੇ ပပဲရှိတယ်အဲ့ဒီထဲမှာကုန်းချောင်းဖြတ်သွားလို့ရတယ်မြင်းမြေသားဖြတ်ပြီးမောင်းလို့ရတယ်ဒီလကအဲရေရှိတဲ့နေရာမှာအခဏတထဲသမီးကတဲ့သွားလို့သွားကတဲ့ရွှေဘက်ကိုရေထဲမျောပြထဲတယ်။ဂိုင်းဒီရွှေဘက်ရှိနေဘူးဆိုလို့ရှိရင်ရွှေဘက်ကိုညှိတွယ်တတ်မဲ့ပြီးတော့တရားရကြမှလည်းရမှာကို။ဒါကြောင့်ရေထဲမျောပြထဲတယ်။မျောဖက်ကံကူးသွားမျောဖက်ကံကူးသွားတဲ့အခါကျတော့တောအုပ်ညို့ညို့တွေ့တော့ဒီတောပြင်အင်မတန်ပါရတယ်။စိမ့်ဆိုတဲ့ဒါငါ့အတွက်ဘူမိနဲ့တံမှန်ကောင်းမှန်လိုက်မယ်လို့အဲဒါလို့ယူဆပြီးတော့အဲ့ဒီတော်တဲ့ကညောင်ပင်တပင်အင်မတန်အရေးကောင်းတဲ့ညောင်ပင်ရွေးပြီးတော့အဲ့ဒီညောင်ပင်ပင်စည်ရဲ့အရှိဘက်ကအရှိဘက်မှာညောင်ပင်ချေရင်မြက်ခင်းပြီးတော့ထိုင်ပြီးတော့အရှိဘက်လက်ထိုင်ပြီးကဲငါခန္ဓာကိုယ်အင်အားလည်းပြည့်ပြီးကြင်ကြံပွားများအားထုတ်နိုင်တဲ့အင်အားရှိလာပြီဒီတော့တရားမရရင်ဒီနေရာကမထောက်ငါလိုချင်တဲ့ဆင်းရဲငြိမ်းရေးတရားချမ်းသာရေးတရားမရရင်မထဘူးဆိုပြီးအဲ့ဒီညောင်မင်းအောက်မှာတရားချင်းတယ်။ချင်းတဲ့အခါကျတော့ဘာသာတရိယာတည်းလို့ဆိုတော့ငယ်စဉ်ကလေးဘဝကပါရမီအလျောက်ဝင်စားခဲ့ဘူးတဲ့အခွန်းပြောတဲ့ဇံပထမဆင့်ကိုသွားတရိယာတယ်။ကလေးလေးတုန်းကသူဝင်စားခဲ့ဘူးတဲ့ဇံပထမဆင့်ပါရတော့အဲ့ဒီနီးဟာချင်းနိမ့်မှန်လမ်းမှန်ဖြစ်ကောင်းဖြစ်မယ်ဆိုပြီးတော့ထွက်လေဝင်လေပေါ်မှာစိတ်ဆိုင်ပြီးတော့အဲ့ဒီထွက်လေဝင်လေဒီဟူသောတခုတည်းသောအာယုံမှာစိတ်စူးစိုက်ညှက်ဝင်နေအောင်လေ့ကျင့်ယူလိုက်တာမကြကမဲရရတဲ့အခါကျတော့မှအလိုလိုပဲစိတ်ကတည်ငြိမ်ပြီးစူးစိုက်သွားပြီဆိုတဲ့အခါကျတော့ဉာဏ်နဲ့မှပေါ်လာတာနဲ့ခန္ဓာကိုယ်မှာတွေ့ရတဲ့ရုပ်ခန္ဓာကိုယ်ကြီးမှာတွေ့ရတဲ့ထင်နေရှားရှားဖြစ်နေတဲ့သဘောတွေစိတ်ထဲမှာထင်နေရှားရှားဖြစ်နေတဲ့သဘောတွေကိုစိတ်အာယုံပြောင်းပြီးတော့စောင့်ကြည့်လိုက်တယ်စိတ်ကစဉ်းစားနေတော့စဉ်းစားစိတ်ကိုစောင့်ကြည့်တယ်တွေးနေတော့တွေးတဲ့စိတ်ကိုစောင့်ကြည့်တယ်စိတ်ကတော့စိတ်ကတဲ့စိတ်ကိုစောင့်ကြည့်တယ်ခန္ဓာကိုယ်ကရားလာတော့ရားတဲ့သဘောကိုတတိနဲ့စောင့်ကြည့်တယ်တမာတိကအင်မတန်အားကောင်းနေတော့စောင့်ကြည့်တိုင်းစောင့်ကြည့်တိုင်းဟာအဲ့ဒီသဘောလေးတွေရဲ့အသေးစိတ်အတွင်းသားသဘောကိုသွားတွေးတယ်အသေးလေးအတွင်းသားသဘောတွားတွေ့တဲ့အခါကျတော့စိတ်ဆိုတာလည်းပဲအခုဖြစ်ပေါ်ပြီးတော့အခုပြောက်သွားတာပဲသူညာနဲ့မှတိလာတဲ့ ခန္ဓာကိုယ်ခေါ်တဲ့ယုတ်ကြီးမှဖြစ်နေတဲ့သဘောတွေလည်းပဲဘယ်သဘောတစ်ခုမှအမြဲတမ်းတည်နေတာမဟုတ်ပါပဲလားဒီသဘောတစ်ခုဖြစ်နေတဲ့စောင့်ကြည့်လိုက်တဲ့သူပျောက်သွားတယ်နောက်သဘောတစ်ခုကဖြစ်ပေါ်လာတာပဲစောင့်ကြည့်တော့သူပျောက်သွားတယ်ဥပမာဆိုကြပါစို့ရတဲ့သဘောကိုတွေ့လို့မလို့ရတဲ့သဘောလေးကိုသဘာဝအတိုင်းသိအောင်စောင့်ကြည့်လိုက်တယ်ကြည့်လိုက်တော့ဓမ္မရိယအားကောင်းတဲ့အခါကျတော့ဒီရတဲ့သဘောလေးဟာဖြုတ်ခနဲ့ပျောက်သွားတာတွေ့တယ်နောက်တစ်ခါရတဲ့သဘောတစ်မျိုးဖြုတ်ခနဲ့ပေါ်လာတာတွေ့တယ်ပြီးတော့တစ်ခါဖြုတ်ခနဲ့ပျောက်သွားတာတွေ့တယ်အဲ့ဒီလိုပဲစောင့်ကြည့်ရှုကြည့်တဲ့သဘောတိုင်းသဘောတိုင်းအရှုခံသဘောတိုင်းသဘောတိုင်းဟာဖြစ်ပေါ်ဖြစ်ပေါ်ပြီးတော့ပျောက်ပျောက်ပျောက်ပျောက်သွားတာရုပ်သဘောအနေနဲ့စိတ်ခေါ်တဲ့နာမ်သဘောအနေနဲ့လည်းစိတ်တွေဟာတစ်ခုနဲ့တစ်ခုမတူဘဲနဲ့တစ်ခုဖြစ်ပေါ်ပြီးပျောက်သွားနောက်တစ်ခုအသစ်ဖြစ်လာဒါလည်းပျောက်သွားနောက်တစ်ခုအသစ်ဖြစ်လာပျောက်သွားနေဒါပဲတွေ့နေတော့အဲ့ဒီတည်းမှာဩလောကမှာတို့ထင်နေတဲ့အတိုင်းမဟုတ်ဘူးသဘာဝတရားတွေဟာတခုချင်းတခုချင်းဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်သွားပြီးတော့အသေးအသေးဖြစ်ပေါ်တာလည်းပျောက်ပျောက်သွားပြီးတော့ဖြုတ်ဖြစ်ပေါ်လာပျောက်သွားဖြစ်ပေါ်လာပျောက်သွားဒီအစဉ်အတန်းမျှတာရှိတာပဲဟောတာသွားတွေ့အဲ့လိုသွားတွေ့တဲ့အခါကျတော့အရင်ကပုပ်ကိုအတုံးအဆိုင်အခဲပုံတရံကြီးဆိုတဲ့အမြင်သူမမြင်တော့ဘူးမမြင်တယ်လို့ဆိုတော့ခန္ဓာကိုယ်ကြီးကိုလည်းပဲခန္ဓာကိုယ်မှာဖြစ်နေတဲ့သဘာဝတွေလည်းပဲဖြစ်ပေါ်ဖြစ်ပေါ်ပြီးတော့ပျောက်ပျောက်သွားတဲ့သဘာဝအစဉ်ဆက်တွေမပြတ်ဖြစ်ပြည့်နေတာပဲစိတ်ထဲကဖြစ်နေတဲ့စိတ်သဘောတွေလည်းပဲဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်သွားတဲ့မကြာခဏပြည့်ပြည့်သွားတဲ့သဘာဝတွေပဲအဲ့ဒါလို့သဘာဝကိုသဘာဝပဲလို့မြင်တဲ့အခါကျတော့ငါလို့လည်းသူမမြင်တော့ဘူးပုဂ္ဂိုလ်လို့လည်းမမြင်တော့ဘူးလူလို့လည်းမမြင်တော့ဘူးအဲ့ဒါလို့မမြင်တဲ့အခါကျတော့သိဒ္ဓတ္ထဆိုတာလည်းမမြင်တော့ဘူးဘာပဲမြင်နေတယ်လဲဆိုတော့ခန္ဓာကိုယ်ခေါ်တဲ့ယုတ်တဘာဝနဲ့စိတ်ခေါ်တဲ့နံတဘာဝတွေသူ့ဟာသူအကြောင်းအလျော်ဆိုဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်သွားနေတဲ့အစဉ်ကြီးမျှတာပဲအဲ့ဒါလို့ထိုးသွင်းပြီးသိမြင်သွားတဲ့အခါကျတော့အရင်ကဒီလိုမသိလို့ပုဂ္ဂိုလ်ပဲငါပဲသူပဲတ attva ပဲလို့ထင်တဲ့အတွက်အဲ့ဒီငါသူပုဂ္ဂိုလ်ကိုအစွဲပြုပြီးဖြစ်ပေါ်လာတဲ့လောဘတွေလိုချင်တတ်မဲ့မှုလောဘတွေစိတ်ဆုစိတ်ပြတ်မှုဒေါသတွေထောင်ရတတ်ကြမှုမာနတွေအစရှိတဲ့မကောင်းတဲ့စိတ်ဆိုးစိတ်မိုက်တွေဟာသူတဏ္ဏမပေါ်လာတော့ဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီစိတ်ဆိုးစိတ်မိုက်တွေရဲ့ဖြစ်ပေါ်ပြီးဖြစ်ပေါ်ဖို့ရတရားအကြောင်းဖြစ်တဲ့ပုဂ္ဂိုလ်ပဲလူပဲငါပဲဆိုတဲ့အယူအဆမရှိတော့လို့။ဘာကြောင့်အဲ့ဒီအယူအဆမရှိတယ်လို့ဆိုတော့သဘာဝအစဉ်ကိုသဘာဝအစဉ်မျှတာပဲလို့ဉာဏ်ကထိုးထွင်းပြီးသိမြင်ပြလိုက်လို့အဲ့လိုတည်မြဲပြစ်လိုက်တဲ့အတွက်ပဲပုဂ္ဂိုလ်တ attva လို့ယူဆမှသာလင်ဖြစ်ပေါ်လာနိုင်တဲ့လူကျင်တတ်မဲ့မှုစိတ်ဆုစိတ်ပြည့်မှုအစာရတဲ့စိတ်ရင်းစိတ်မိုက်တွေဒါရဲသုတ္တနာကလုံးဝအမြင့်ပြပယ်ရှားလိုက်နိုင်တဲ့အတွက်အဲ့ဒီအချိန်ကစပြီးတော့သူဟာအင်မတန်ကြည်လင်တဲ့စိတ်အင်မတန်ဖြူစင်တဲ့စိတ်အင်မတန်ကြည်လင်တဲ့ရုပ်အင်မတန်ဖြူစင်တဲ့ရုပ်နဲ့လောကသုံးပါးမှာတပ်ပင်ယူဖျားရှင်အဖြစ်ရောက်လာတယ်အဲ့ဒါဘယ်နေ့လဲဆိုတော့ကဆုံလာပြီနေ့လွန်ခဲ့တဲ့နှစ်ပေါင်း2580ခုကဆုံလာပြီနေ့မှာအဲ့ဒီစင်ကြယ်သောစိတ်တန့်စင်သောစိတ်တန့်ရှင်းသောစိတ်စင်ကြယ်သောယုတ်တန့်စင်သောယုတ်နဲ့ယုတ်ကိုရပြီးတော့ဖျားအဖြစ်ရောက်လာတယ်ဒီတော့အဲ့ဒီအတိတုညာတုရလို့ပဲဒီသိဒ္ဓတ္ထကိုဘာလို့ခေါ်ကြသလဲလို့ဆိုတော့ဗုဒ္ဓလို့ခေါ်ကြတယ်ဗုဒ္ဓလို့ခေါ်ကြတယ်တဘာဝကိုတဘာဝပဲလို့တဘာဝမျှတာပဲလို့သိတဲ့အတိတုညာတုကိုဆရာထာမမတင်ရဘဲနဲ့မိမိကိုယ်တိုင်သတိနဲ့တဘာဝတရားကိုစောင့်ရှုရင်းကထိုးထွင်းပြီးရလာတဲ့အသိဉာဏ်ပိုင်ရှင်ဖြစ်လို့မို့သူ့ကိုသမ္မာသမ္ဗုဒ္ဓါသမ္မာအမှန်အတိုင်းသဘာဝကိုသဘာဝအတိုင်းတန်ကိုယ်တိုင်သူတစ်ပါးစီကနီးမယူဘဲနဲ့ဗုဒ္ဓါရှင်းရှင်းလင်းလင်းသိမြင်တဲ့ပုဂ္ဂိုလ်ဒါကြောင့်သမ္မာသမ္ဗုဒ္ဓါသဘာဝအမှန်ကိုသဘာဝအမှန်အတိုင်းကိုယ်တိုင်ကျင့်ကြံပွားများအားထုတ်ခြင်းအပြင်ထိုးတွင်းပြီးသိတဲ့ပုဂ္ဂိုလ်လို့ဆိုလိုတဲ့သမ္မာသမ္ဗုဒ္ဓ။ဒါကြောင့်မို့သမ္မာသမ္ဗုဒ္ဓဂုံနဲ့ပြည့်စုံတယ်လို့ဒီဗုဒ္ဓကိုဆိုရတယ်။ဒါကြောင့်ခွန်ကြီးတို့သမ္မာသမ္ဗုဒ္ဓဂုံမှာခွန်ကြီးတို့ဒီလိုမြန်မာပြန်ထားပါတယ်။ သမ္မာသမ္ဗုဒ္ဓောသိစရာအမှန်သမျှတစမကြံတရားမူညာဖြင့်အမှန်တိုင်းသိတော်မူသောမြတ်စွာဘုရားလောကသိစရာသဘာဝဟုသမျှကိုသဘာဝအတိုင်းသဘာဝကြကြတခုမှမကြအောင်ထိုးတွင်သိတဲ့မြတ်စွာဘုရားတရားမူတဲ့တရားမူဆိုတာကိုယ်ပိုင်ညာနဲ့ကိုယ်တိုင်ထိုးတွင်သိဘူးလို့အဓိပ္ပာယ်ရတယ်သူတော်ဘာတွေကသင်ကြားပြီးမှရတာမဟုတ်ဘူးအခုဘုန်းကြီးပြောခဲ့တဲ့အတိုင်းအာလာရဥဒကယသိဆရာကြီးများဆံတတိခံတော်လည်းပဲသူရတာဟာစိတ်တည်ငြိမ်စုစိုက်မှုဇံလောက်မျှပဲရခဲ့။ဒါကြောင့်မကျေနပ်လို့ခွဲထွက်လာပြီးဟောအခုကိုယ်တိုင်ကြင့်ကြံလိုက်တဲ့အခါကျတော့ကိုယ့်ဟာကိုယ်နိမ့်မှန်လမ်းမှန်အလိုလိုရောက်သွားပြီးတော့သိဆရာရှိတဲ့သဘာဝကိုသဘာဝအတိုင်းထိုးသွင်းပြီးသိမြင်သွားတယ်။ဒါကြောင့်မို့သမ္မာသမ္ဗုဒ္ဓောအတိစီယမှန်သမျှတစမကြံတယံဘူညာဖြင့်အမှန်တိုင်းသိတော်မူသောမြတ်စွာဘုရားဒီတော့ဒီဖရာဟာနတ်ဖရာလားဗြဟ္မာဖရာလား
ဟုတ်ပါဗျာ
ဘာဖရာလဲ
လူသား
ဖရာလူသားဖရာဘုသူစီကနေอยู่ပြီးသူသိတာလဲကိုယ်တိုင်ကြင့်ကြံလို့ကိုယ်တိုင်တွေ့ရှိသိမြင်ပြီးတော့ဖြစ်လာတဲ့လူသားဖရာမဟုတ်ပေဘူးလားမှန်ပ
ါဗျာ
တဲ့ဒီတော့ခွန်ကြီးတို့ပရိသတ်ဘ ਹੁ တုဒ္ဒအဖြစ်သကလုံးရဲ့အဓိပ္ပာယ်နားလည်အောင်လိုက်ဆိုစမ်းပါဓမ္မာသံဗုဒ္ဓော
ဓမ္မာသံဗုဒ
္ဓောသိစရာမှန်သမျှသိစရာမှန
်
သမျှတစမကြံတရားဘူညာဖြင
့်
အမှားတိုင်းသိတော်မူသောမြတ်စွာဘုရား ဓမ္မာသံဗုဒ္ဓောသိစရာမှန်သမ
ျ
ှတစမကြံတရားဘူညာဖြင့
်
အမှားတိုင်းသိတော်မူသောမြတ်စွာဘုရ
ား
ဓမ္မာသံဗုဒ္ဓောသိစရာမှန်သမျ
ှ
တစမကြံတရားမူညာဖြင့
်
အမှန်တိုင်းသိတော်မူသောမြတ်စွာဘုရ
ား
ဆိုပါအ
မှန်တော်သိစရာမှန်သမျှသောတရားတော
်သမ္မာသမ္ဗုဒ္ဓောလွယ်လွယ်လေးကနော်မခက်ဘူးသိစရာမှန်သမ
ျှ
တစမကြံတရားမူညာဖြင့
်
အမှန်တိုင်းသိတော်မူသောမြတ်စွာဘုရား သမ္မာသမ္ဗုဒ္ဓောသိစရာမှန်သမ
ျှ
တစမကြံတရားမူညာဖြင့
်
အမှန်တိုင်းသိတော်မူသောမြတ်စွာဘုရ
ား
သောဝ
ါသီလာတရားသာသနာရောယံသာမိမနာရဏိသမမမနာသီလာ
ဒီဘုရားကိုဗုဒ္ဓလို့လည်းခေါ်ကြတယ်ဟုတ်လားဗုဒ္ဓဆိုတာလွယ်လွယ်ဆိုရင်သိသူဟုတ်လားဗုဒ္ဓဆိုတာဘာလဲ
သိ
သူဘာကိုသိတာလဲဆိုတော့သဘာဝကိုသိသူဘာကိုသိတာလဲ
သဘာဝ
ကိုသိသူတဲ့အဲ့ဒီမြတ်စွာဘုရားဗုဒ္ဓမြတ်စွာဘုရားသိတဲ့သဘာဝက၄မျိုးရှိတယ်နော်သဘာဝကိုသဘာဝအတိုင်းအမှန်တိုင်းသိတာ၄မျိုးရှိတယ်။ဒါကြောင့်ဒီဗုဒ္ဓကိုဘာသာပြန်တဲ့အခါကျတော့လည်းပဲဒီလိုဘာသာပြန်လို့ရှိရင်ဗုဒ္ဓဆိုတဲ့သကလုံးအဓိပ္ပာယ်ကိုငုံမိပါတယ်သိပါတယ်။ဗုဒ္ဓသစ္စာ၄ပါးသဘာဝတရားကိုပိုင်းခြားထင်င်းသိမြင်တော်မူသောမြတ်စွာဘုရားဟုတ်သလား ဗုဒ္ဓသစ္စာ၄ပါးသဘာဝတရားကိုပိုင်းခြားထင်င်းသိမြင်တော်မူသောမြတ်စွာဘုရားဟုတ်သလား
မှန်ပါ
ဗုဒ္ဓရဲ့အဓိပ္ပာယ်နော် ကဲဆိုဗုဒ္ဓသစ္စာ၄ပ
ါး
သဘာဝတရားကိုပိုင်းခြားခြင်းနဲ့သိမြင်တော်မူသောမြတ်စွာဘုရားဗုဒ္ဓသစ္စာ၄ပ
ါး
သဘာဝတရားကိုပိုင်းခြားခြင်းနဲ့သိမြင်တော်မူသောမြတ်စွာဘုရားသုဘာ
ဘုဇောသာသနာ့အာရတနာကိုမိုင်းရာနေနေသိရမှာသောသာသနာ့ဘုဇောသာသနာ့အာရတနာကိုမိုင်းရာနေနေသိရမှာသောသာသနာ့ဘုဇောသာသနာ့
ဒီတော့အဲ့ဒီသမတံဗုဒ္ဓဗုဒ္ဓအစရှိတဲ့ဘာသာပြန်နေဟာခွန်ကြီးတို့အခြေပြုဗုဒ္ဓဘာသာထဲမှာအဲ့ဒီအတိုင်းပဲပါပါတယ်အခြေပြုဗုဒ္ဓဘာသာစာအုပ်ရထားလို့ရှိရင်တော့အခြေခံနေအများကြီးရပါတယ်ခိုင်ခွန်ကြီးတို့ဒီကနေ့တရားဒီမှာပဲရကြအောင်ဆိုဘာကြောင့်လဲဆိုတော့၄နာရီခွဲပြီဟုတ်ကဲ့လား၂နာရီ28မိနစ်ကစတာဟာ၄နာရီခွဲဟုတ်လား၄နာရီ30ဆိုတော့ဟောကြိမ်ဟာ2နာရီပေါ့ဘာကြောင့်လဲဆိုတော့ကြားထဲမှာနားကြိမ်က9မိနစ်10မိနစ်ရှိသေးတာဟုတ်ဒါကြောင့်ခွန်ကြီးတို့သွေးရင်သားရင်များဖြစ်ကြတဲ့ခရိယံသာခရိယံဘာသာဝင်ဗုဒ္ဓဘာသာဝင်ဟူသမျှတို့ဟာမိမိတို့သိလို့တဲ့ဘ ਹੁ တုတ္တကိုသိရအောင်ဗုဒ္ဓရှင်တော်မြတ်ဖရာရဲ့တရားတော်ကိုနာကြားရတဲ့ကောင်းမှုကုသိုလ်စေတနာတို့ကြောင့်မိမိတို့ဘာသာဝါဒကိုကိုးကွယ်ရင်းဖြစ်တဲ့ရည်ရွယ်ချက်ဖြစ်တဲ့ဆင်းရဲငြိမ်းရေးချမ်းသာရေးဆိုတဲ့ပန်းတိုင်ကိုရောက်အောင်လှမ်းကိုင်နိုင်ကြပါစေ
ကျန်တော်ပြန်ရအောင်ပြန်ကြကြသိခံပြီးတော့ကျွန်တော်တို့ခရိယမဟာဝင်ဖြစ်တဲ့ဆရာတော်ဥပကျင့်ထံကနေပြီးတော့မှစူတောင်းရတာဥဒ္ဒမှာဖြစ်ပါတယ်ဒါကြောင့်မို့လို့ခဏလေးသိခံပြီးတော့ဆရာတော်ဥပကျင့်ထံရဲ့စူတောင်းရတာတို့ဟုတ်ကိုခံယူတော်မူကြပါရန်ဒီလောက်အနေနဲ့ပန်ကြားပါတယ်ခင်ဗျာဒါဆရာတော်ဥပကျင့်ထံစူတောင်းရတာဥဒ္ဒရာအတွက်ကြောက်တော့ကြောက်ရဖိတ်သွားပါတယ်
ဘုရားတော်ဝိညာဉ်တော်ပေါင်းလို့ဘုကွေခလုံးရာဖြစ်တော်မူသောသာယမြတ်စွာဘုရားတခင်ကိုရရှင်သည်လူသားများကိုသူနဲ့သူသမျှစွာနေခိုင်းစီခြင်းကအလူရှိသည်သာမကဒုက္ခပင်ခြင်းမှချမ်းသာခြင်းတို့ရရှိခြင်းကအလူရှိသောကြောင့်အဖက်ဖက်၌ဘုရားများကိုတွင်ပြီးတကားလားလူသားများကိုတွင်ပင်သောကြောင့်ကြီးရတော်ကြီးလာပါ၏အဖထောင်ရမြတ်စွာဘုရားတခင်ကိုရှင်သည်တမန်တော်ဖြစ်ပါ၏အသက်လည်းဖြစ်ပါ၏လမ်းကြီးလည်းဖြစ်ပါ၏သံဃာဘုရားတည်ဟူသောထောင်ရမြတ်စွာဘုရားတခင်ကိုရှင်လုက္ခပတ်တော်တရားရတော်ဘုရားမှတစ်သက်ကြားလာတော်ကြောင့်ကြီးတော်ကြီးလာပါ၏သံဃာဘုရားဖျားသက်လည်း၍ဤလောကရှိတဲ့ဝိညာဉ်တော်အပေါင်းတို့ကိုအမာဘုရားပြခြင်းအဖြစ်လမ်းမှန်တို့သွေးခြင်းရဲ့အမာဘုရားဖရာရဲ့အလိုတော်ရှိတဲ့အတိုင်းသာဂမိတို့သည်ဒုက္ခပဲခြင်းမှဒုက္ခချမ်းသာခြင်းတို့ရောက်ကြကုန်စေခြင်းကမှပဗနာတော်မူပါမကြောင်းခရစ်တော်ဖရာမဟာကုသိုလ်တော်ကိုမြည်ပြုပြီးဆုတောင်းဝင်ပါရဲ့ဖာဟောရမြတ်စွာဘုရားတခင်အာမင်
ဘုရားနာပရိသတ်ပေါင်းတို့ခင်ဗျာဇန်တော်မျိုးကဘာကြီးချမ်းမြေ့ဆရာတော်ဘုရားကြီးမှတရားဒေသနာဘုရားဟောကြားပြီးတော့ချမ်းသာရချမ်းသာကြောင်ဆုံးမဩဝါဒပေးသွားပြီးပါပြီနောက်ခရိယံဘာသာဝင်ဖြစ်တဲ့ဆရာဦးမကျင့်တန်ကလည်းဆုတောင်းပြတာပို့တာလို့ပြီးဆုံးပါပြီကျွန်တော်ဒီခန္ဓာကြီးမြုပ်သွေးနေမှာမနေ့ကအတွက် ခရိယံဘာသာဝင်သူတော်စင်များအနေနဲ့၎င်းဘုဒ္ဓဘာသာဝင်သူတော်စင်များအနေနဲ့၎င်းယခုလိုတရားပွဲကြီးဟာပြမနေ့ကလည်းပဲနေ့တနာရီအချိန်မှာဆက်လက်ပြီးတော့ရှင်းပါမှာဖြစ်တဲ့အကြောင်းကျွန်တော်ထပ်လောက်ပြီးတော့ကြေညာပါတယ်ခင်ဗျာ။ဒါကြောင့်မို့ခုတရားပွဲကြီးပြီးဆုံးပြီဖြစ်လို့တရားနာပရိသတ်အပေါင်းအားလူရာဌာနကိုကြွညာနိုင်ပြီဖြစ်တဲ့အကြောင်းကြေညာပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ခန္ဓာစီစဉ်ကိုကြည်ညာပါမယ်ခင်ဗျာ။နမတေစီစဉ်ကကျွန်တော်မျိုးနဲ့သာသနာရေးမှူးမှာတရားဝင်နဲ့ပတ်သက်ပြီးတော့အနည်းငယ်များသောအမျက်စကားကိုပြောကြမှာဖြစ်ပါတယ်။နမတေစီစဉ်ကခေယဘုန်းတော်ကြီးတဲ့ဥပေါင်းဆိုင်အင်မှဆုတောင်းမြတ်တာတို့တာမှာဖြစ်ပါတယ်။နမတုံးစီစဉ်ကဆရာတော်ဦးမကျေးဌာနမှနေပြီးတော့တရားနာကြွရောက်လာကြတဲ့ခရိယံပိဋကအပေါင်းဟာခရိယခရိယံဘာသာဝင်အပေါင်းတို့ကိုဆရာတော်ဘုရားအနန္တရဲ့အကြောင်းစကားပြောကြမှာဖြစ်ပါတယ်။ကျွန်တော်တို့နံပါတ်၄အစီအစဉ်ကဘုဒ္ဓဘာသာဝင်ပူဇော်စီအပေါင်းကိုနေပါစွာဦးမောင်မှနေပြီးတော့ငါးပါးသီလခံယူမှာဖြစ်ပါတယ်။နံပါတ်၆အစီအစဉ်ကငါးပါးသီလခံယူပြီးတဲ့အခါမှာနိဗ္ဗာန်သောဥပမောင်ကပဲကျွန်တော်တို့ဆရာတော်ချမ်းမြေ့ဆရာတော်ဘုရားထံကိုနိဗ္ဗာန်ရောက်ကြောင်းတရားဟောကြားပေးပါရန်ပန်ချလျှောက်ထားမှာဖြစ်ပါတယ်ကျွန်တော်တို့ဆရာတော်ဘုရားနိဗ္ဗာန်ရောက်ကြောင်းတရားများကိုဟောကြားချီးမြှင့်ပြီးတဲ့နောက်မှာတော့ပြည့်ဓမ္မခေါ်အစီအစဉ်ကဆရာတော်ဦးဝေကျူဟာကနေပြီးတော့မှဆုတောင်းမြတ်တာပို့တဲ့စကားပြောကြားမှာဖြစ်ပါတယ်ကျွန်တော်တို့နံပါတ်၈နံပါတ်၈အစီအစဉ်အရဆိုရင်ဘုရားရှင်တရားတော်များကိုနာကြားပြီးတဲ့နောက်အဖို့မှာတော့ဒီနိဗ္ဗာန်သောဥမ္မောင်မောင်ကပဲကျွန်တော်တို့တရားများကိုနာကြားရတဲ့ကောင်းမှုအဖို့စုကိုကြွရောက်လာတဲ့ပိဋကပေါင်းတို့ကသုတောင်းရတ္တပို့တာပြီးတော့အမြပေးဝေမှာဖြစ်ပါတယ်နံပါတ်၈အစီအစဉ်ဟာနောက်ဆုံးအစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့ပရိသတ်ရောက်လာတဲ့ခရိယံဘာသာဝင်သူတော်စင်များနဲ့ဘုရားဘာသာဝင်သူတော်စင်ပေါင်းကိုပန်ကြားလိုတာကခရိတရားဝဲပြီးဆုံးတဲ့အခါမှာကျွန်တော်တို့ဘုရားဘာသာသူတော်စင်များကိုဥမ္မာတော်ကခေါင်းဆောင်ပြီးတော့ဆုတောင်းမေတ္တာပို့တာချင်းအမျှဝေခြင်းပြုလုပ်ပြီးတဲ့အခါမှာကျွန်တော်တို့အချမ်းမြေဆရာတော်ဘုရားကြီးဟာပြန်လည်ပြီးတော့ကြွသွားမှာဖြစ်ပါတယ်အဲဒီရိတ်တာကိုကြွသွားတဲ့အခါမှာဆရာတော်ဘုရားမကြွခင်မှာကျွန်တော်တို့ဒီပရိသတ်ကြီးဟာအနှုညွပန်ကြားလိုတာကခိတ္တကနတိကံဆောင်ဆိုင်တော်မူကြပါရဲ့ဆရာတော်ဘုရားယူကြွားသွားပြီးတဲ့နောက်မှာလာလူရတစ်ခေါင်းကိုကြွားမြန်းရလို့ရအတွက်ကျွန်တော်အနေနဲ့အနှုညွတောင်းပန်လိုပါတယ်နောက်တစ်ချက်ထဲမှာလည်းကျွန်တော်တို့ကနေ့ပရိသတ်အားမနေ့ကလည်းရှင်ကြည့်မယ်ဆိုရင်တော်လေးများပါတယ်အဲဒီတော့ဒီပရိသတ်ဒီညာလာတဲ့အတွက်မို့လို့ကျွန်တော်တို့အနေနဲ့ခရိယံဘာသာဝင်များကလာပြီးလိလာကြတဲ့ဥစ္စာမှာနေရာတိုင်းနဲ့ဆက်ခဲပြဿနာဖြစ်လို့ရှိရပြည့်ကျွန်တော်တို့ဗုဒ္ဓဘာသာဝင်များကဟောဒီဘုရားကြီးဓမ္မယုံရဲ့တောင်ဘက်ကဖြစ်စီသူ့လျော်တဲ့နေရာမှာချွတ်ပြောင်းပြီးတော့မှနေရာလေးဖယ်ပေးကြသိခြင်းပါတယ်ဥစ္စာပေးကြသိခြင်းပါတယ်အဲ့ဒါလေးကိုတော့ကျွန်တော်တို့သဘောထားရှိပြီးနဲ့ကျွန်တော်ဗုဒ္ဓဘာသာဝင်လူတော်စင်များအနေနဲ့ပြုလုပ်ပေးကြဖို့မေတ္တာရပ်ထားပါတယ်ခင်ဗျာအစီအစဉ်ဖြစ်ရကျွန်တော်မြို့နယ်ကာလရင်းလူအမအနေပြီးတော့မှအတင်းငယ်စကားပြောကြလိုပါတယ်ဒီနေ့အဖြစ်ကျွန်တော်ဒုတိယနေ့မြောက်ဆက်လက်ချင်းပါပြုလုပ်တဲ့တရားဝဲကြီးဖြစ်ပါတယ်ကလေးမျိုးပေါ်နဲ့ကလေးငယ်အသေးမှရှိကြတဲ့ခေယံဘာသာဝင်သူတော်စင်များနဲ့ဗုဒ္ဓဘာသာဝင်သူတော်စင်များဟာဖြင့်ညီရဲ့အကိုမောင်ရင်းသမားကဲ့သို့ရင်းရင်းနှီးနှီးချစ်ချစ်ခင်ခင်ပူပေါင်းပြီးတော့တဦးယုံကြည်ကိုယ်ွယ်တဲ့ဘာသာကိုယ်တဦးကအမျော်မြင်ကြီးမားစွာနဲ့နာကျလေးလာခြင်းပြုလုပ်နေကြတာအဖြစ်အလွန်တရာမှချီးကျူးဂုဏ်ယူရကောင်းကြပါတယ်အထူးသဖြင့်ဒီလိုဖြစ်ရအောင်ဥဆောင်စီမံပြုလုပ်ကြတဲ့ဆရာတော်ဒီဆရာတော်ကြီးများဘုန်းတော်ကြီးများခရစ်ယာန်ဘက်မှဆရာတော်ကြီးများဘုန်းတော်ကြီးများနဲ့ကျွန်တော်တို့ဗုဒ္ဓဘာသာသောဘကအဖွဲ့မှပုဂ္ဂိုလ်ကြီးများအဖြစ်ကိုယ်ရည်ရင်ချီးကျူးစရာဂုဏ်ယူစရာကောင်းလာပါလေလို့ကျွန်တော်ပြောကြလိုပါတယ် ွဲအားကျွန်တော်တို့ကလေးမျိုးနဲ့အနေနဲ့သိပြီးတော့ထူးခြားလာတယ်သိပြီးတော့ဆန်းပြလာတယ်လို့ဆန်းပြလာတဲ့ပွဲတစ်ပွဲရဲ့လို့ချိန်ချင်းမှထင်ကြပါမယ်တကယ်တော့နိုင်ငံကျော်တဲ့ပွဲကြီးပါမြန်မာပြည်တော်မှာလူတိုင်းရဲ့အစားပြားမှာပြေးလွှားပြီးတော့ကျော်ကြားသွားနိုင်မဲ့ပွဲကြီးတစ်ပွဲဖြစ်ပါတယ်တနည်းအားဖြင့်ပြောရရင်တော့သမိုင်းတွင်ပဲပွဲကြီးဖြစ်ပါတယ်ဒီပွဲဟာကျွန်တော်တို့ရဲ့နိုင်ငံမှာကကျွန်တော်တို့ရဲ့နိုင်ငံမှာဘာသာရေးမတူကြွေးပြနေကြတဲ့ပွဲကြီးစားခြင်းများဖို့နမူနာဆံရပွဲလည်းဖြစ်ပါတယ်ဒါကြောင့်မို့ကလေးမျိုးနယ်မှာပွဲကြီးစားခြင်းများဖြစ်ကြတဲ့ခရိယံသူတော်စင်များနဲ့ဗုဒ္ဓဘာသာဝင်သူတော်စင်များဟာကျွန်တော်တို့ရဲ့ယဉ်ကျေးချစ်ကြမှုစည်းလုံးယဉ်ညွတ်မှုယဉ်ကျေးသိမ်းသိမ်းမှုအမြင်ကျေမှုစိတ်ဘောဓာတ်ရှိမှုစတဲ့ဂုံဒိတ်္ခာတို့ကိုဆက်လက်သိမ်းသိမ်းပြင်းနေတယ်ရှားမြင့်ဆရာတော်ဘုရားရဲ့တရားဝဲကြီးကိုဆက်လက်ပြီးတော့နာကြားကြပါကုန်လို့ကျွန်တော်မေတ္တာရပ်ခံရင်းနဲ့ဒီလောက်ပဲမိကုန်းချွတ်ရပါတယ်နော်ဟုတ်ခုစီစဉ်နှစ်ကိုဆက်လက်ပြီးတော့ဆောင်ရပါမယ်စီစဉ်နှစ်ရာဆရာတော်ဒီဖုန်းတော်ကြီးဥပောင်းခိုင်းရင်မှနေပြီးတော့စီတောင်းမေတ္တာပို့တာဖြစ်ပါတယ်ဒါကြောင့်မို့လို့ဖုန်းတော်ကြီးဥပောင်းခင်ဟာဥပောင်းခိုင်းရင်ကြောက်ရပါရန်ဖိတ်ကြားပါမယ်ဘာသာပြည့်ချက်ဆုံးဆက်ကြောလာတစ်ခုလုံးကိုဖန်ဆင်းတော်မူ၍ဘိုင်သာအုပ်စုတော်မူသောအနန္တတခုအနန္တမိတ္တရှင်ဖာဖရာကိုရောရှင်ဒီသာသမီတို့အားချစ်တော်မူသောကြောင့်အမှန်တရားကိုဆက်ပွန်းတော်ငါဤကဲ့သို့ပြင်ဆင်၍ကြည်စုကြည်ဟပါ၏ကိုယ်တော်ရှိသာကြီးဆရာတော်ကြီးအားညာကုံမှုမှန်၏ဤကလေးမျိုးတို့ကိုတော်ရှင်သည်ဒေမတိယမခချောမောစွာပူဆောင်တော်မူသောကြောင့်လေကျေးဇူးရှိပါ၏။အိုမိတ္တတော်ဆရာဖာလူသားတို့သည်ဇာတိပရိ၌လောဘဒေါသမောဟနှင့်ပြီးဆုံး၍အပိဒုစေခြင်း၌ကျင်လေသောလူသားများပုထုရင်လူသားများဖြစ်ကြပါ၏။ဤဇာတိပဂရိမအမှန်တရားတစ္ဆာတရားကိုဆက်ပွဲတော်ခါ၌ဩမိတ္တရောဆက်ဖာအမှန်တရားတို့ပူဆောင်တော်မူပါ။အခုကိုရောစိတ်သားကြီးဆရာတော်ကြီးနှုံးမှမိန်တော်မူမိတရားတော်သည်သာသမီတို့တစ္ဆာတရားကိုဆက်ပွဲတော်ခါ၌အထောက်အကူဖြစ်စီတော်မူပါဤဓမ္မတပင်ကိုအစအလျအစွမ်းတီကိုရောရှင်ကိုတိုင်လန်းပြဖူးဆောင်ပါမြတ်ကြောင်းသာတော်မြတ်တခင်ကြီးစီမဟာနာမတော်နဲ့ကုသိုလ်တော်ကိုအပြည့်တူ၍ယိုးတိစွာဆုတောင်းကြပါရဖဖျာအာမင
်နမတောစီစီယဆရာတော်ဦးမကျင့်တာမတရားနာကြွရောက်လာကြတဲ့ခရီးဘာသာဝင်ပေါင်းတို့ဟာဆရာတော်ခံမှာအနန္တကြောင့်ကိုစကားပြောကြမှာဖြစ်ပါတယ်။ဒါကြောင့်ဆရာတော်ဥမ္မန်ကျင့်တံကြောက်ရပါရန်ဖိတ်ကြားပါတယ်ခင်ဗျာ
။ခရစ်တော်၌အရှင်တော်ရှိတော်နိယကူပေါင်းနမခရိယံသူတော်ရှင်ပေါင်းတို့ခင်ဗျာ။ဒီကဲ့သို့ကျေရှိရှိအပ်မှုရဲ့ပြုလုပ်တော်ဘာသာရေးလည်လာရေးကိစ္စကိုစိတ်ဝင်စားစွာဖြင့်ဒူရိမင်းရတဲ့ဘုရားပြပြီးလေ့လာတော့ကြောင်းပထမဆုံးဘုရားတခင်ဂုံတော်ကိုချီးမွမ်းပြီးပြုတင်တဲ့အကြောင်းပြောလိုပါတယ်။ယခုလည်းကြာကြာဝေးဝေးမပြောဘဲနဲ့အားလုံးကျွန်တော်တို့တောက်တနေတဲ့နိဗ္ဗာန်ရောက်ကြောင်းတရားဆရာတော်ဘုရားစီမနာဖို့ဖြစ်ပါတယ်။အားလုံးဒီပြိတ္တခရိယနိယကူမောင်မအားလုံးတို့ကိုတရားနာဖို့နဲ့အချင်းအားလုံးကိုဆရာတော်ဘုရားအားဆက်တတ်ပါတယ
်။နံပါတ်၄စီစဉ်ရနိဗ္ဗာန်စွာဥမ္မာမမဥဆောင်ပြီးတော့ဗုဒ္ဓဘာသာဝင်သူတော်စီအပေါင်းတို့ဟာချမ်းမြေ့ဆရာတော်ဘုရားထာမငါးပါးသီလဆံယူရန်ဖြစ်ပါတယ်။ဒါကြောင့်နိဗ္ဗာန်စွာဥမ္မာမဟာဗုဒ္ဓဘာသာဝင်အပေါင်းကိုဥဆောင်ပြီးငါးပါးသီလဆံယူရန်အတွက်ပန်ကြားပါတယ်ခင်ဗျာ
။ဘုရားသောတာတကိသုသာဘုသောဘုရားသောဘုရားကိုရှင်ပြရှိခြင်းတော်။တရားဤသို့
တရားအလုံးစုံကိုကိုရောတိုင်းကျင့်ကြံတော်မူ၍အမှန်တိုင်းသိတော်မူသောမြတ်စွာဘုရားထိုမြတ်စွာဘုရားသည်ဟောကြားညွှန်ပြဆုံးယာသမားတို့ကိုယူသည်မြတ်လို့လက်စုံမူ၍ရှိခိုးကြောရသောပဏာမကုသိုလ်စေတနာတို့ကြောင့်ဘေးရန်အန္တရာယ်ပေါင်းဆင်းရဲပေါင်းတို့မှကင်းလို့ငြိမ်းကြဝေးကွာကြ၍ကြံ့ညာမာမာကြည်ကြည်လင်းလင်းရှင်းရှင်းပြပြချမ်းသာအေးမြစွာနဲ့သူတော်ကောင်းတရားခုနှစ်ပါးကိုကျိုးစားအထောက်နိုင်ရသဖြင့်မိမိတို့အလိုရှိရတဲ့လောကီလောကုတ္တရာနှစ်ဖြာသောချမ်းသာနှင့်ပြည့်စုံကြပါစေ
။သုမာသနာဥစ္စာသုသာသီလကောင်းများကိုညီကြပြပြခံယူပေါင်းကြည့်ကြပါအောင်သူရ
Tadiyambi Buddhantaranangi Sāmi Tadiyambi Dhammantaranangi Sāmi Tadiyambi Dhammantaranangi Sāmi Nyaswabhyāgu Ākuyāhuyve Yonji Sikabhāi Nyaswabhyāi တရားတော်မြတ်ကိုအာကိုရာဟု၍ယုံကြည်စိတ်ပါ၏မြတ်စွာဘုရား၏တပည့်သားတန်ဃာတော်မြတ်အပေါင်းကိုအာကိုရာဟု၍ယုံကြည်စိတ်ပါ၏တရဏဂမနံပရိဘုံနံပါဏတိပါတာဝေရမဏိဒိက္ခပရံသမာဓိယာမိသတ္တဝါဤအသက်ကိုသတ်ခြင်းမှကျောင်းခြင်းမှဤအဒိဏဒါနာဝေရမဏိဒိက္ခပရံသမာဓိယာမိသူတစ်ပါးဤဥစ္စာကိုမတရားယူခြင်းမှကျောင်းကျင်မာဤကာမေတုမိစ္ဆာသာရာဝေရမဏိဒိက္ခပရံသမာဓိယာမိကာမဂုဏ်တို့၌မှားယွင်းစွာကျင့်ခြင်းမှကျောင်းကျင်မာဤမုဒ္ဒဝါဒဝေရမဏိဒိက္ခပရံသမာဓိယာမိမမှန်သောစကားကိုပြောဆိုခြင်းမှကြောင်းခြင်းမှဤသုရာမေရယမစ္စပမတ္တဌာနဝေရမဏိဒိက္ခပရဏမာရိယာမိမူရေမေလျောစေတသောအယက်သေးသားတို့ကို ောက်စားခြင်းမှာကျောင်းခြင်းမှာဤဣဒံမေတိလံနိဗ္ဗာနတ္တပစ္စယောဟောတုတတိတော်ဤဤငါးပါးသီလသည
်
နိဗ္ဗာန်အားကျေစုပြုသောအကြောင်းအထောက်အပံ့ဖြစ်ပါစေတည်းဖရာတရားသံဃာတိဟူသောအာဟုယသုံးပါးနှင့်တကားအင်္ဂါ၅ပါးနှင့်ပြည့်စုံသောသီလတော်မြတ်ကိုကောင်းမွန်စွာခံယူဆောက်တည်ပြီး၍မမေ့မလျော်သောတတိတရားဖြင့်ပြည့်စည်ပြည့်စုံလုံခြုံအောင်ဆောင်ထိန်ကြပါလေ
။အာဟုသောတိနန္ဒရောဒါဂောကာမဏိကောဝစီယေပေါမမောဒနာကာယသံဃာယစေခြင်းထုမာဘုရားသာပစ္စာကြီးပါယတရားကိုပစ္စာတည်နေကိုရောတာသူသူရေးစီတော်မူသောမြတ်စွာဘုရား၏ဓမ္မနိဗ္ဗာန်ရောက်သောဖြစ်သောဘုရားတော်မြတ်ကိုဒေသေသူသရိယာဘာဝေသူတော်စင်တို့နဲ့ဘုရားဘာသာသူတော်စင်တို့ဟာဟောကြားသူပြတော်မူပါဘုရားတော်ရှင်အရှင်သူရဗျာ
ဒီကနေ့1982ခုနှစ်မေလ4ရက်နေ့ညနေ2နာရီတိတိအချိန်မှာခွန်ကြီးတို့ကလေးမျိုးပါတယ်ရွှေဘုံသားလား
မှန်ပါဗျာ
ရွှေဘုံသားဓမ္မယုံကြီးအတွင်မှာခရိယံဘာသာဝင်များဗုဒ္ဓဘာသာဝင်များစုပေါင်းပြီးနာကြတဲ့ဓမ္မသဘင်ကိုဒုတိယနေ့အဖြစ်ဆင်ရင်ကျင်းပါတယ်တဲ့နှစ်နာရီတိတိချိန်ဘုန်းကြီးတို့တရားကိုမဆက်သေးခင်အချို့သောတရားများလျှောက်ထားလို့ငါးပါးသီလကိုအင်္ဂလိပ်လိုလေးဘာသာပြန်ပေးပါခရားလို့ကြောက်ထားတဲ့အတွက်အဲ့ဒါခွန်ကြီးနည်းနည်းပါးသာပြန်ရမယ်ငါးပါးသီလကို5 precepts လို့အင်္ဂလိပ်ကခေါ်ပါတယ် 5 precepts အဲ့ဒီငါးပါးမှာပထမဆုံးကသတ္တဝါရဲ့အသက်ကိုသတ်ခြင်းမှရှောင်ခြင်းမှဤတကယ်ပါဠိစကားလုံးအတိုင်းအတိအကျမြန်မာပြန်လာတော့ဒီလိုမဟုတ်ပါဘူးပါဠိအတန်းတစ်လုံးစကားလုံးတိုင်းအတိအကျမြန်မာပြန်ကတော့ပါဠိတရားသာနေပါနေပါတယ်ဘယ်လိုပြန်ရသလဲဆိုတော့ဘာနာတိပါတာဝေရမဏိသိခာပဏ္ဏသမာဓိယာမိတတ္တဝါဤအတက်ကိုတတ်ခြင်းမှရှောင်ကျင်ကြောင်းဖြစ်သောသမာဒါနစေတနာကိုဆောက်တည်ပါ၏လို့အဲ့လိုပြန်ရလူရင်းကတော့သတ္တဝါရဲ့အတက်ကိုရှောင်ကျင်ပါမယ်။တတ်ချင်းမှရှောင်ကျင်ပါမယ်ဒါပါပဲ။ဒါတော့အဲ့ဒီမြန်မာဗျာအတိုင်းရှင်းရှင်းပြရအောင်။ I shall abstain from killing အင်္ဂလိပ်မှာဒါလောက်နဲ့ပြီးရောသတ္တဝါတွေဘာတွေမလို့တော့ဘူး။ I shall abstain from killing ဒီနေရာတယုထာဘုရားသူတို့ဘာဥစ္စာကိုမတရားယူခြင်းမှရှောင်ခြင်းမှဤဒီတိဋ္ဌာဘုံမှာဘုန်းကြီးတို့အများမြန်မာပြန်ကြတာကတော့သူတို့ဘာဤဥစ္စာကိုခိုးယူခြင်းမှရှောင်ခြင်းမှဤလို့မြန်မာပြန်တယ်အဲ့ဒီအတိုင်းဆိုလို့ရှိရင်တော့ဘုန်းကြီးတို့ဘာသာပြန်မှာက I shall abstain from stealing I shall abstain from stealing ဒီလိုဘာသာပြန်ရတကယ်တော့ဒီတိက္ခာဘုမှာရှောင်ကျင်ရမှာကခိုးမှုကိုသင်ရှောင်ကျင်ရမှာမဟုတ်ဘူး။ပိုင်ရှင်ကကြည်ကြည်ဖြူဖြူမပေးတဲ့ပစ္စည်းဥစ္စာဟူသည်မျှယူခြင်းမှရှောင်ကျင်ရမှာ။ဒါကြောင့်ဓမြတိုက်တာလဲရှောင်ကျင်ရမယ်၊ကပိုင်းနှိုက်တာလဲရှောင်ကျင်ရမယ်၊လိမ့်ယူတာလဲရှောင်ကျင်ရမယ်၊လှည့်ယူတာလဲရှောင်ကျင်ရမယ်။မပေးနဲ့မနေအောင်မနေနိုင်အောင်တနည်းနည်းနဲ့အကြက်ကိုင်းပြီးယူရလဲရှောင်ကျင်ရမယ်အစရှိဒီပြင် ပိုင်ရှင်ကသူ့စိတ်တော်အရာကြည်ယူပြီးပြူမပေးတာကိုယူခြင်းဟူသည်မှရှောင်ကြရမှာကြီးပဲဒါကြောင့်အဒိဏဒါနမှာအဒိဏအာဒါနအဒိဏပိုင်ရှင်ကကြည်ယူပြီးပြူမပေးတော့ဥစ္စာကိုအာဒါနယူခြင်းအဒိဏဒါနပိုင်ရှင်ကကြည်ယူပြီးပြူမပေးတော့ဥစ္စာကိုယူခြင်းအဲ့ဒါကိုဘုန်းကြီးကပါဠိရဲ့ဒီအဓိပ္ပာယ်ငုံမိအောင်ဘုန်းကြီးကရှင်းနီးပါဒါမပြန်မင်းနဲ့အခုပါဒါပြန်လို့ဘုန်းကြီးကပြန်ပေးထားပါတယ်အဒိဏဒါနဝေရမဏိဒိက္ခာပရံတမာရိယာမိသူတော်ကြီးဥစ္စာကိုမတရားယူခြင်းမှရှောင်ခြင်းမှဤမတရားယူတယ်ဆိုတော့အဲ့ဒါကြည်ကျူပြူပြူမပေးဘဲနဲ့ယူတာမှန်တယ်ညမတရားယူတာပဲအမျက်ကြီးစားတာကစပြီးပါတော့တာပဲဒါတော့အဲ့ဒါကိုငုံမိအောင်ဆိုလို့ရှိရင်ဘုန်းကြီးတို့ဒီလိုဘာသာပြန်ရင်တင့်လျော်ပါလိမ့်မယ် I shall abstain from taking what is not given I shall abstain from taking what is not given အဲ့ဒါ literally translation မှာပဲလုံးတိုက်ဘာသာပြန်မယ်ဘုန်းကြီးတို့ပြိဿအဲ့ဒါဘယ်လိုဘာသာပြန်မလဲI shall abstain from what is not taken, what is not giving. ဒီလိုပါတာပြန်ရမယ်။နာတတိယဒိဋ္ဌာဘုကကာမေသူမိစ္ဆာစာရာဝေရမဏိဒိဋ္ဌာပရံသမာဓိယာမိကာမဂုဏ်တို့၌မှားယွင်းစွာကျင့်ခြင်းမှရှောင်ခြင်းမှဤတရားမဝင်တဲ့ကာမဂုဏ်ကိစ္စမှရှောင်ကျင်ရမယ်တရားမဝင်တဲ့ကာမဂုဏ်ကိစ္စကိုမပြုရဘူးအဲ့ဒါကိုပဲကာမဂုဏ်တို့၌မှားရင်သာကျင့်ခြင်းမှရှောင်ခြင်းမှဤဒါပါတဖြစ်တဲ့ဒီတိတ်္ခာဘုံမှာနည်းနည်းစကားပြောမယ်ဆိုလို့ဖွင့်အဓိပ္ပာယ်ဖွင့်ရမယ်ဆိုလို့ရှိရင်တော်တော်ကြည်ကြည်ပြည့်မြန်လေးဖွင့်เสียရှိတယ်ဘုရားဘာသာကျမ်းစာတွေနဲ့လာရာရောအရှိတိုင်းအနောက်တိုင်းတို့ရဲ့လူမှုရေးထုံးစံတွေရောအရှိတိုင်းအနောက်တိုင်းတို့ရဲ့ဥပရိရေရာတွေရောအဲ့ဒါတွေနဲ့ဆက်သွယ်ပြီးတော့ရှင်းပြရမယ်ဆိုတော်တော်ကြဲကြဲရှင်းပြเสียရှိတယ်အဲ့ဒါလိုရှင်းပြတဲ့အခါကျတော့ဘာသာပြန်လို့လည်းပဲပြင်မဲ့ဆိုလို့ရှိရင်ပြင်เสียရှိတယ်ဒီနေရာမှာဒါတွေပြောဖို့မဟုတ်ပါဘူးဒါကြောင့်မလို့ခွန်ကြီးတို့ရိုးရိုးရှင်းရှင်းပဲတရားမဝင်တဲ့ကာမဂုဏ်ကိစ္စမှုကိုပြုခြင်းမှရှောင်ခြင်းမှဤလို့ဒီလောက်ပဲဘာသာပြန်ရမယ်ကာမေသူမိစ္ဆာသာရဝေရမဏိဒိဋ္ဌာပရံသမာရိယာမိကတော့လုံးတိုက်ပါတာပြန်မယ်ကာမေသူကာမဂုဏ်တို့၌မိစ္ဆာသာရမှားရင်းစွာချင့်ခြင်းမှဝေရမဏိရှောင်ခြင်းမှဤဒါဏိမာအများနာလည်းအောင်ဘယ်လိုပြန်မလဲလို့ဆိုတော့ I shall abstain from illegal sexual conductI shall abstain from illegal sexual conduct. အဲ့ဒါဟာကာမိတ္တမိစ္ဆာသာရဒိဋ္ဌာဘုရဲ့ဘာသာပြန်ပါပဲ။ Now သုဒ္ဓဒိဋ္ဌာဘုကမုဒ္ဒဝါဒဝေရမဏိဒိဋ္ဌာပရံသမာရိယာမိမမှန်သောစကားကိုပြောဆိုခြင်းမှရှောင်ခြင်းမှဤ။မဟုတ်တာမပြောပါဘူးမမှန်တာမပြောပါဘူးဟုတ်တာမှန်တာကိုသာပြောပါမယ်။အဲ့ဒါကတော့ရှင်းရှင်းရိုးရိုးပါပဲ။I shall abstain from telling lies. I shall abstain from telling lies. နာတတိယဒိဋ္ဌာဘုကပစ္စမဒိဋ္ဌာဘုကသူရာမေရယမိဇပမာတ္ထာနာဝေယမဏိဒိဋ္ဌာပရံသမာရိယာမိမူယိမိလျောစေတတ္တောအယက်ဒေသာတို့ကိုတောက်စားခြင်းမှရှောင်ခြင်းမှဤအယက်သေးကြီးမဟုတ်ဘူးအယက်သေးသာမကြောင်လဲဆိုတော့ရှောင်းအမှားကမူရစေရတဲ့အရေးရင်ရှောင်းအမှားမဟုတ်ဘူးမူရစေရတဲ့အဖတ်စားရာရောမူရစေရတဲ့စေထိုးရာရောအကုန်လုံးရှောင်းအမှား LSD တို့ပက်တင်တို့အဲ့ဒါတွေကစပြီးတော့ရှောင်းအမှားဟုတ်ရာ I shall abstain fromIntoxicant မူရစေတတ်တဲ့အရာဟူသမျှမှရှောင်တယ် Intoxicant မူရစေတတ်တဲ့ အကြီးကိုလည်းရှောင်တယ်၊မွေးရစေတတ်တဲ့အစာအဖတ်ကိုစားဖို့ရလည်းမစားပဲရှောင်တယ်၊မွေးရစေတတ်တဲ့ဆေးကိုမထိုးဖို့ရလည်းရှောင်တယ်။ဒါကြောင့်မလို့ I shall abstain from intoxicants တတိယဒိဋ္ဌာကိုအဲပစ္စမဒိဋ္ဌာကိုအဲဒါလို့ခွန်ကြီးတို့ဘာသာပြန်ရပါတယ်အဲဒါကိုခွန်ကြီးအစဉ်တိုင်းပြန်ပြီးတော့ပြောပါမယ် I shall abstain from killingI shall abstain from taking what is not given. I shall abstain from illegal sexual conduct. I shall abstain from telling lies. I shall abstain from intoxicants. အဲ့ဒါငါးပါးသီလရဲ့ဘာသာပြန်မှာပဲ။အဲ့ဒီနေ့ဘုန်းကြီးတို့တရားဆက်ကြရအောင်စာပိုင်းတလိတ်ကနဲ့နောက်ပိုင်းကြတဲ့ကြောင်းပြောရင်းနဲ့ဒီတလိတ်ရှင်းသွားပါလိမ့်မယ်အောက်မြင်ရတာပဲမနေ့ကခွန်ကြီးတို့ဘာရည်ရွယ်ချက်နဲ့ဘာသာအယူဝါဒတွေကိုယ်ွယ်ကြတလေအဲ့ဒီရချက်နောက်တစ်ခါဘာကြောင့်ဘာသာဝါဒတွေဖြစ်ပေါ်လာတလေဒါတစ်ချက်အဲ့ဒီနှစ်ချက်ခွန်ကြီးတို့မျက်ချိန်မပြတ်ဖို့အရေးကြီးပါတယ်ဘာသာအယူဝါဒကိုယ်ဝယ်ခြင်းရဲ့ရည်ရွယ်ချက်ဘာသာဝါဒဖြစ်ပေါ်လာခြင်းရဲ့အကြောင်းဒါခွန်ကြီးတို့မျက်ချိန်မပြတ်ဖို့လိုပါတယ်ခြင်းရဲ့ငြိမ်ရေးချမ်းသာရေးအတွက်ဝါချမ်းသာဖို့ရာရည်ရွယ်လို့ဘာသာအယူဝါဒကိုမိမိတို့ညံတက်ဝေရာယုံကြည်စိတ်ကကိုဝယ်ကြတယ်ဘာကြောင့်ဘာသာဝါဒတွေဖြစ်ပေါ်လာသလဲကြောက်လို့ဘာသာအယူဝါဒကိုဝယ်မှုတွေဖြစ်ပေါ်လာတယ်ဒီနေရာမှာတော့ခွန်ကြီးကနည်းနည်းလေးတတိယလို့ပြောချင်တယ်။ရှေးသမိုင်းမတင်မီခေဂုဏေလူခေကြောက်ခေရေးခေကစပြီးတော့မိမိတို့ကိုဘေးရန်အန္တရာယ်ကင်းရှင်းအောင်ပြုလုပ်သေးနိုင်မဲ့အရာတွေကိုကိုယ်ဝယ်စိတ်ကပ်ခဲ့ကြတယ်။အဲ့လိုကိုယ်ဝယ်စိတ်ကပ်ခဲ့ကြတာမှမိုးတွေလေတွေနေတွေလည်းကိုယ်ပဲစီကပ်ခဲ့ကြတယ်တောတွေတောင်တွေလည်းကိုယ်ပဲစီကပ်ခဲ့ကြတယ်မြေချောင်းအင်းအန်တွေကိုလည်းကိုယ်ပဲစီကပ်ခဲ့ကြတယ်သစ်ပင်ကြီးတွေကိုလည်းပဲကိုယ်ပဲစီကပ်ခဲ့ကြတယ်အဲ့ဒါဟိုးရှေးသမိုင်းမတင်မီဖြစ်ကြရတာမြေရန်ဘုန်းကြီးပြောချင်တာကတတိထားစရာလေးတစ်ခုပြောချင်တာပါတချို့ကြတော့လည်းပဲအဲ့ဒီတောတွေတောင်တွေမြေချောင်းအင်းအန်တွေမဟုတ်ဘဲနဲ့တော်ကိုစောင့်တဲ့နတ်တောင်ကိုစောင့်တဲ့နတ်သစ်ပင်ကိုစောင့်တဲ့နတ်မြေချောင်းအင်းနဲ့အင်းအိုင်ကိုစောင့်တဲ့နတ်လို့အဲ့ဒီနတ်တွေရှိတယ်လို့ယူဆပြီးတော့အဲ့ဒီနတ်တွေကိုကိုယ်ပဲစိတ်ကတာလည်းရှိတယ်အဲ့ဒါအားလုံးပဲတဘာဝတွေကိုကိုယ်ပဲတဲ့မြေရေလေမိုးတွေလေတွေနေတွေရေတွေကိုကိုယ်ပဲတာတောတောင်ဆိုင်တဲ့ဓာတ်တွေကိုကိုယ်ပဲတာဒီတဘာဝတွေကိုကိုယ်ပဲတာနဲ့အဲ့ဒီတဘာဝတွေမှာစောင့်ရှောက်တဲ့နတ်ရှိတယ်ဆိုပြီးတော့ယူဆပြီးအဲ့ဒီနတ်တွေကိုကိုးကွယ်တာဒိတ်အကိုးကွယ်မှုအလုံးကို animism လို့ခေါ်တာဒါအသိညာမဖွင့်ဖြိုးသေးခင်ကကိုးကွယ်ကြဒါဖြစ်ရင်အဲ့ဒီတောတွေတောင်တွေကိုးကွယ်တာတောဆောင်တာတောင်ဆောင်တာစသည်ကိုးကွယ်တာဟာမိမိတို့ဘေးရအန္တရာယ်ကြရောက်မှကြောက်လို့ကိုယ်ွယ်တော့ကိုယ်ွယ်တာဆိုတော့အခုတမိုင်းတင်ပြီးလို့ယဉ်ကျေးမှုအစဉ်အတန်းထိတ်တန်းအထီလောက်နေပါမြင့်တက်နေတဲ့ဒီအချိန်မှာတော့အဲ့ဒီ animism ကပျောက်သွားပါလားလို့ဆိုတော့ခွန်ကြီးတို့တခြားနေရာတွေတော့ပြောဖို့မလိုဘူးပေါ့လေခွန်ကြီးတို့ မြန်မာပြည်အောက်ပိုင်းရန်ကုန်မြို့ကြီးမှာကိုပဲတစ်ပင်ကြီးတွေတစ်ပင်ကိုစောင့်တဲ့နတ်တွေအဲ့ဒါတွေကိုကိုးဝယ်နေတာအခုတိုင်းရှိသေးတယ်အခုတိုင်းရှိသေးတော့ဒီတစ်ပင်ကိုကိုးဝယ်မှုတောတောင်ကိုကိုးဝယ်မှုတစ်ပင်စောင့်နတ်တောတောင်စောင့်နတ်ကိုကိုးဝယ်မှုဆိုတဲ့ရှင်းရင်ကျဲမှုမဖွန့်ဖြိုးသေးခင်အသိညာမဖွန့်ဖြိုးသေးမီသမိုင်းမဒီမီခက်ကကိုယ်ွယ်မှုတွေဟာအခုလည်းရှိနေတယ်ဆိုတော့ဘုန်းကြီးတို့ပရိသတ်စဉ်းစားကြည့်ပါကိုယ်ွယ်မှုနဲ့ပတ်သက်လို့လူသားရဲ့အသိဉာဏ်ဖွံ့ဖြိုးလာပြီလို့ဆိုနိုင်ပါမလား
ဆိုနိုင်သေးပါဗျာ
မဆိုနိုင်သေးဘူးမဟုတ်ဘူးလားမှန
်ပါဗျာ
ဟုတ် primitive အခြေအနေပဲရှိနေသေးတယ်သမိုင်းမဒီမီခက်လူပေါ်သားခက်ကကိုယ်ွယ်မှုအခြေအနေတိုင်းပဲရှိနေကြမ်းနေသေးတယ်အချို့ဟာတိုးတက်လာတော့လည်းပဲအချို့ဟာမတိုးတက်သေးဘူးကြမ်းနေသေးတယ်ဒါကြောင့်မို့လူသားဟာရှေ့သမိုင်းမတည်မီခေတ်နှစ်သားမောင်းရောက်များစွာအချိန်ကစပြီးတော့အဲ့ဒီမှာမိမိရဲ့ခရီးတစ်လျှောက်ကိုလျှောက်လာရတာနှစ်သားမောင်းအချိန်များစွာကြာခဲ့ပြီကြာခဲ့တဲ့ဒီအချိန်မှာတို့ဖြင့်ဟောက်လာပြီလို့မာနတက်မယ်ဆိုလို့ရှိရင်တက်လောက်ပါမလား
တက်လောက်ပါဗျာ
မတက်လောက်သေးဘူးနော
်
ဟိုတော့ကအခြေအနေနဲ့ထူးမခြားနာဆိုတဲ့အခြေအနေတွေကရှိနေတယ်မဟုတ်လား
ရှိပါဗျာ
အဲဒါကြောင့်မလို့စဉ်းစားကြည့်ရင်မာနတက်เสียပါတခုမှမရှိဘူးတို့ဟာအစပဲရှိသေးတယ်လို့တတိထားပြီးများများလေ့လာဖို့မလိုဘူးလား
လိုပါဗျာ
များများလေ့လာဖို့စုံစုံလေ့လာဖို့လိုတယ်အဲ့ဒါကဘာသာတရားဖြစ်ပေါ်လာမှုနဲ့ဘာသာတရားကိုယ်ကမှုရွယ်ချက်နောက်တခါဘုန်းကြီးမင်းကဗာပြောခဲ့တယ်လေလို့ဆိုတော့အဲ့ဒီဘာသာအယူဝါဒပေါင်းများစွာတွေကဗုဒ္ဓဝါဒပြောမှဖြစ်တဲ့ဗုဒ္ဓဝါဒရဲ့အခြေခံအနေနဲ့ဗုဒ္ဓရှင်တော်မြတ်ဖုရားဟာဘယ်လိုပွင့်ထွန်းပေါ်ပေါက်လာခဲ့တယ်ဖုရားအဖြစ်ဘယ်လိုရောက်ခဲ့တယ်ဆိုတာဘုန်းကြီးပြောခဲ့တယ်ဒီနေ့အဲ့ဒီဗုဒ္ဓရှင်တော်မြတ်ဖုရားရဲ့တရားအကြောင်းကိုဒီနေ့ပြောရအောင်။ဒီတော့ဘုန်းကြီးတို့မင်းကပြောခဲ့တော့ဘုန်းကြီးတို့ပရိသတ်ပရိသတ်ခဲ့မိလိုက်မယ်။ဗုဒ္ဓမြတ်စွာဘုရားဟာအိန္ဒိယပြည်သမ္ပိလိုပြည်ကသုတ္တရဒနမဟာရာဇာနဲ့သူရဲ့မိဖုရားကြီးမာယာဒေဝီကပွားမြင်တဲ့သာ29နှစ်မှာချမ်းသာရေးတရားလိုက်ရှာတယ်ချမ်းသာရေးတရားလိုက်ရှာတယ်35နှစ်မှာသူရှာတဲ့တရားကိုသူတွေ့တယ်သိတယ်သူရှာတဲ့တရားတွေ့တယ်သိတဲ့အခါကျတော့ဘယ်နည်းနဲ့သိတယ်လဲဆိုတော့သူရဲ့ခန္ဓာကိုယ်ခေါ်တဲ့ရုပ်နဲ့စိတ်ခေါ်တဲ့နာမ်အဲ့ဒီခန္ဓာကိုယ်နဲ့စိတ်ရဲ့စိတ်ထဲမှာထင်ထင်ရှားရှားဖြစ်နေတဲ့တဘာဝတွေကိုတတိနဲ့မပြတ်စောင့်ပြီးတော့ရှူရင်းရှူရင်းရှူရင်းကတတိအာကောင်းတော့စူးလိုက်တည်ငြိမ်မှုတမာရီအာကောင်းလာတယ်စူးလိုက်တည်ငြိမ်မှုတမာရီအဆက်မပြတ်ဖြစ်လို့အာကောင်းလာတော့အဲ့ဒီတမာရီနဲ့အတူတကွဖြစ်တဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်ကထက်လာတယ်။အသိဉာဏ်ကထက်လာတဲ့အတွက်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နာမ်ရဲ့သဘာဝအမှန်ကိုအမှန်တိုင်းသိမြင်လာတယ်။အမှန်တိုင်းသိမြင်လာတဲ့အခါကျတော့ဒီယုတ်ခန္ဓာကိုယ်မှာထမကျန္နနုညံသဘောယူစီဖွဲ့စီတိတ်တိပုတ်ွဲ့လုံးခက်ကြည့်လေသဘောပူနွေးအေးသဘောထောက်ကန်တောင်းနှင်းလှုပ်ရှားရွေရှားသဘောအစိုက်တဲ့သဘောတွေစုပေါင်းနေတဲ့သဘာဝတရားကြီးမြပဲလို့ဒီလိုမြင်လာတယ်ဒီသဘာဝတရားကြီးဟာလည်းပဲတစ္ဆကတောင်မှအခြေအနေတရားထဲမှတည်မြဲမနေပဲနဲ့စက္ကန့်နဲ့အမြပြောင်းလဲပြောင်းလဲပြောင်းလဲပြီးတော့နေတယ်အဲ့ဒီပေါင်းစပါဝင်နေတဲ့အခုပြောခဲ့တဲ့ယုတ်တဘာဝအပြင်ယုတ်တဘာဝနဲ့ပြီးပြီးတော့ပူးတွဲဖြစ်နေတဲ့စိတ်ခေါ်တဲ့နံတဘာဝဟာလည်းပဲ တခုတည်းကြာရှည်ကြီးဖြစ်နေတာမဟုတ်ပဲနဲ့တခုပြီးတခုတခုပြီးတခုတစ်ဆက်ကအတွဲမှာပဲစိတ်အစဉ်မောင်းမြောင်းများစွာဖြစ်ပေါ်ဖြစ်ပေါ်ပြီးတော့ပျောက်ပျောက်ပျောက်ပျောက်သွားတာကိုသူရဲ့ထက်တဲ့ဉာဏ်နဲ့ထိုးတွင်းပြီးသိမြင်တော့ခန္ဓာကိုယ်ကိုလည်းပဲလူကိုကြီးပါလားလူကြီးပါလားလို့မသိမြင်တော့စိတ်ကိုလည်းလူစိတ်ပါလားလို့မသိမြင်တော့တဘာဝတရားတစ်ခုဟာမပြဖြစ်ပေါ်ဖြစ်ပေါ်ပြီးတော့ပျောက်ပျောက်ပျောက်ပျောက်သွားကြတယ်အစင်မျှပဲလို့တဘာဝကိုတဘာဝတိုင်းသိမြင်သွားတယ်အဲ့ဒီသိမြင်တဲ့ဉာဏ်ကြောင့်ပဲအရင်ကတဘာဝကိုတဘာဝအစင်မျှပဲလို့မသိမြင်ပဲလူကြီးပဲပုဂ္ဂိုလ်ကြီးပဲငါပဲသူပဲလို့ထင်ယုံမျှထင်နေတဲ့အထင်အစွဲကြောင့်ဒီအထအစွဲအခြေခံပြီးဖြစ်ပေါ်တာတဲ့လူကျင်မှုတွေငါလူကျင်တာသူလူကျင်တာပုဂ္ဂိုလ်လူကျင်တာတ attva လူကျင်တာငါစိတ်ဆိုးတာသူစိတ်ဆိုးတာဆိုတော့လူကျင်တတ်မှုလောဘစိတ်ဆိုးစိတ်တက်မှုဒေါသတွေတဘာဝပုံမှာတဘာဝအစဉ်မျှပဲလို့မသိမြင်ပဲပုဂ္ဂိုလ်တ attva လို့ထင်မြင်ယူဆွဲတဲ့အတွေ့အဲ့ဒီအယူဆွဲပေါ်အကြောင်းပြုဖြစ်လာတဲ့ဒီလောဘဒေါသတွေမရှိတော့ဘူးငြိမ့်သွားတယ်။ဘာကြောင့်ငြိမ့်သွားကြလဲလို့ဆိုတော့ပုဂ္ဂိုလ်တ attva လူကောင်းကြီးပဲလို့ဉာဏ်နဲ့မှမမြင်တော့ဘဲနဲ့တဘာဝဖြစ်စဉ်ကြီးနှစ်ရပ်ဖြစ်ပြက်ပြီးတော့နေတဲ့အစဉ်မျှပဲလို့သိမြင်တဲ့အတွေ့လောဘလည်းမဖြစ်တော့ဘူးဒေါသလည်းမဖြစ်တော့ဘူးတဘာဝမှာအခြေတည်းပြီးလောဘဖြစ်တယ်ဆိုတာမရှိဘူးတဘာဝအတိအမြင်အခြေတည်းပြီးဒေါသဖြစ်တယ်ဆိုတာမရှိဘူးလောဘဖြစ်တယ်ဒေါသဖြစ်တယ်ဆိုတာကပုဂ္ဂိုလ်ဆိုတဲ့အတိအမြင်ငါဆိုတဲ့အတိအမြင်သူဆိုတဲ့အတိအမြင်လူသားဆိုတဲ့အတိအမြင်ခွေးဝဲကြက်ငယ်ကြောင်ဆိုတဲ့အတိအမြင်ဒီအတိအမြင်ရှင်းလာပြီဆိုလို့ရှိရင်အဲ့ဒီအတိအမြင်ပေါ်ခြေခံပြီးတော့လောဘဒေါသတွေဖြစ်လာတာအခုတော့ဒီညဇာတရားဟာယုတ်ခန္ဓာအစဉ်ခန္ဓာကိုယ်ကိုရောစိတ်ကိုရောမပြတ်ဖြစ်ပြဲပြောင်းလဲနေတဲ့တဘာဝအစဉ်ကြီးမျှပဲလို့ဘယ်လိုမြင်လာလဲ The process of ever changing The process of arising and passing away of a mental and physical phenomena ဘယ်လောက်ပဲသူမြင်နေမပြတ်ဖြစ်ပြဲနေတဲ့ယုံနာအစဉ်ကြီးမျှပဲတဘာဝအစဉ်ကြီးနှစ်ခုမျှပဲဘယ်တော့ပဲမြင်တော့အခဏလူလို့ပုဂ္ဂိုလ်လို့တ attva လို့ငါလို့သူလို့မြင်မှဖြစ်ပေါ်မဲ့လောဘဒေါသတွေမဖြစ်ပေါ်လာတော့အကုန်ငြိမ့်သွားတယ်မရှိတော့ဘူးတရားလူမှာဆင်းရဲတယ်ဆင်းရဲတယ်ဆိုတာကအခဏခွန်ကြီးတို့ခရိယာမုန်းတော်ကြီးဆူတောင်းထဲမှာပါသွားတဲ့အတိုင်းလောဘဒေါသမောဟဒီနဲ့ပြည့်နေလို့ဆင်းရဲနေတာလောဘဒေါသမောဟဒီနဲ့ပြည့်နေလို့ဆင်းရဲနေတာဒီလောဘဒေါသမောဟဒီမရှိတော့ဘူးဆိုရင်ဆင်းရဲအောင်မလား
ဆင်းရဲပါဗျာ
မဆင်းရဲတော့ဘူးမသေးကြဘူးလားမှန
်ပါ
ဗျာအဲ့ဒါဒီလောဘဒေါသမောဟတွေကလည်းပဲဒီတဘာဝအစဉ်ကြီးနှစ်ခုကိုငါလို့စွဲနေရင်ဒီတဘာဝအစဉ်ကြီးနှစ်ခုကိုပုဂ္ဂိုလ်လို့မြင်နေရင်ဒီတဘာဝအစဉ်ကြီးနှစ်ခုကိုလူလို့မြင်နေရင်လောဘဒေါသဝင်တော့တာလေမဟုတ်ဘူးလားမှန်ပ
ါဗျာ
ငါလို့မြင်လာတဲ့အခါကျတော့ငါလူကျင်တာဖြစ်မလာဘူးလားဖြစ်လာတယ်အဲ့ဒါပါလေလောဘပဲဒီအစဉ်ကိုပဲပုဂ္ဂိုလ်လို့မြင်လာတော့ဒီပုဂ္ဂိုလ်ဒေါသထက်တာဖြစ်မလာဘူးလ
ား
ဖြစ်လာတယ်ငါလို့မြင်လာတဲ့အခါကျတော့ဒီငါဟာသူများတဲ့ငါသားတယ်ဆိုတော့မာနဖြစ်မလာဘူးလား
ဖြစ်ပါဗျ
ာအဲ့ဒါဟာတဘာဝအစဉ်လို့တဘာဝအတိုင်းတဘာဝမျှပဲလို့မမြင်နဲ့ပုဂ္ဂိုလ်ကြီးပဲလူကြီးပဲတ attva ကြီးပဲတိတဲ့ပို့ထုတဲ့အခါကျတော့ငါကပြည့်အရာရှိကြီးပဲတထေးကြီးပဲကြွယ်ကြီးပဲဘယင်းကြီးပဲမိဖုရားကြီးပဲသမဏကြီးပဲနဲ့ပိုးမြင်လာတဲ့အခါကျတော့